အာဟိကနောဟပါမံအဘယ်ကြောင့်ဆိုသောလူသည်ဆောင်းမယံနှလုံးသားဖြင့်ယုံကြည်ရသည်ပြီးနောက်ကယ်တင်ခြင်းရရန်ထုတ်ပြဝန်ခံရသည်အဘယ်ကြောင့်ဆိုသောသူ့အပေါ်ယုံကြည်သူတိုင်းသည်အချက်မကွဲရာဟုကျမ်းစာကပြောပါသည်ယုနှင့်ဂရိဟု၍ခန္ဓာထားခြင်းမရှိပါသူ့ကိုခေါ်သောသူအလုံးအပေါ်ကျေဝါစွာပြုတော်မူသူသူညီတော်အရှင်ဘုရားဖြစ်ပါသည်ရှင်ဘုရား၏နာမည်ကိုခေါ်သူမှန်သမျှတို့သည်အပြင်ချင်းရကြမည်ဖြစ်သည်သူတို့မယုံကြည်သောသူကိုညီတို့ခေါ်မည်ဤသို့ဖြင့်သူတို့မကြားဘူးသူကိုညီတို့ယုံကြည်မည်ဤတရားဟောသူမရှိလျင်ညီတို့ကြားမည်ဤသို့ဖြင့်သူတို့ကိုမသိလို့လျင်ဤသို့ဟောနိုင်ကြမည်လေ။ထို့ကြောင့်ငင်းချင်ရေးတင်းဝုန်ကြီးလေးတရားကိုဟောကြသူတို့ဤချိန်မြောင်းောင်းသောအရာများဤဝမ်းမြောက်စရာသတင်းကိုယူဆောင်လာကြသူများဤချိန်များသည်ဤမျှကပကြပါသည်ဟုရေးသားတကယ်သူဖြစ်ပါသည်။ခုနောက်ဆုံးကျွန်တော်တို့ရဲ့သတင်းတွေကိုလေ့လာတဲ့အရာအမေရိကန်နိုင်ငံကဒီစပန်စီနယ်ဩဝါဒကောင်းဆောင်တွေဟာခုနောက်ဆုံးအမေရိကန်နိုင်ငံရေးကောင်းဆောင်နေတဲ့သူတွဲပြီးတော့အစ္စရေးနိုင်ငံကိုလက်နက်ထောက်ပံ့ပြီးတော့အာရဗျတွေကိုတိုက်ခိုက်ဖို့အတွက်အသေးအတန်ပြင်ဆင်ကြတယ်ဆိုတဲ့ဥစ္စာပေါ့အင်တာနက်မှာအကျယ်ဆုံးရေးလာကြတယ်ဒါကြောင့်ဒီစပန်ဒီရှင်းအိုဝါရာကိုယုံကြည်သောဂျူးတွေဟာဘယ်ဒီခင်ရဲ့စပယ်ရှယ်လူမျိုးတွေဖြစ်နေသေးပဲဆိုတော့ယုံကြည်သူတွေနောက်ဆုံးရဲ့လမ်းကြောင်းဟာတော့သနဝယ်ပြီးတော့အာရဗီကိုပြစ်ဖို့ဖြစ်လာတယ်နော်အဲဒါကြောင့်ယုံကြည်ခြင်းဟာသတော်အရေးကြီးတယ်ကျွန်တော်တို့ဘယ်လိုယုံကြည်သလဲဆိုတာရဲ့ကျွန်တော်တို့ဘယ်မှာလမ်းဆုံးမလဲဆိုတာရဲ့အသိကတော့အရေးကြီးတယ်ဣသရေလဟာဖယားရဲ့လူမျိုးဖြစ်တယ်။ဒါကြောင့်ဣသရေလကိုပူရမယ်။ဆိုပြီးတော့ dispensational order အတွင်းတင်တဲ့အခါမှာအခုနောက်ဆုံးဣသရေလကိုဘယ်လိုလုပ်ပူညီမလဲဆိုတော့သူ့သနအများကြီးပေးရမယ်။အဲဒါကြောင့်အခုအမေရိကန်နဲ့ကမ္ဘာ dispensational fundamentalist အသင်းတော်တွေဟာအလူငွေကောက်ပြီးတော့အမေရိကန်အစိုးရကိုပေးတယ်။အမေရိကန်အစိုးရကအဲဒီငွေနဲ့လက်နက်တွေကိုသူကဣသရေလကိုပေးတယ်။အကြောင်းဒီစပန်ဒေးရှင်နယ်ခရီးရန်ရဲ့အလုံငွေတွေဟာသနဝယ်ပြော်လူတွေတတ်ဖြတ်ဖို့ဖြစ်လာတယ်မဖြစ်တဲ့မဖြစ်ဆိုင်မဖြစ်အပ်တော်ညာဘာယုံကြည်တယ်လဲဆိုတာဗမာညီကုန်းထုတ်တယ်လဲဆိုတာကိုအများသားပဲပြောနေတယ်ဒါကြောင့်မလို့ကျွန်တော်တို့ဒီစပန်ဒေးရှင်နယ်ဩဝါဒရဲ့ယူလူမျိုးတွေဟာဘုရားရဲ့လူမျိုးဖြစ်တယ်ဆိုတဲ့ဩဝါဒဟာကနောက်ဆုံးလူစားဩဝါဒဖြစ်လာတယ်။ဣသရေလတိုင်းပြည်နဲ့ဣရတ်အာရဗ်တိုင်းပြည်တွေပြဿနာကြတာဟာအနိုင်ငံရေးဖြစ်တယ်။ကျွန်တော်တို့ခရစ်ယာန်အသင်းတော်နဲ့ဘာမှမဆိုင်ဘူး။အတုတော်များဒီအော်လော်ဂျီမှာအသင်းတော်ဟာဣသရေလဟာဘုရားရဲ့စပယ်ရှယ်လူမျိုးဖြစ်တယ်ဆိုတဲ့ဥစ္စာကိုတွင်တင်တဲ့အခါမှာအကူကအသင်းတော်ရဲ့အလူငွေဟာလက်နဲ့တွေဝယ်ရပိုက်ဆံနေဖြစ်ပြောင်းနေတယ်ဆိုတာတော့ဝမ်းနဲ့ဆရာဖြစ်ပေမဲ့တကယ်အမှန်တရားဖြစ်တယ်။အကြောင်းဒီပေါ်လို့ဟာဣသရေလကဘာဖြစ်နေတာလဲဆိုတာကိုရောမဩဝါဒစာမှာဒီချပြောထားတာဖြစ်တယ်။ဣသရေလရဲ့ပြဿနာငါတို့ဧဝံဂေလိတရားကိုမယုံတာလို့တခင်ယေရှုရဲ့နာမည်ကိုခေါ်တော်သူဟာအချက်မကွဲရလို့ကျမ်းစာပြောထားတယ်။ဒါပေမဲ့ဣသရေလကတခင်ယေရှုရဲ့နာမည်ကိုမခေါ်ခြင်းနဲ့အတူဒီနေ့အချက်ကွဲနေတာဖြစ်တယ်။နောက်အရာအသင်းတော်ကဂျာခရနေပြီးတော့ကန့်လန့်ကန့်လန့်ပါပြီးတော့ခရစ်တော်ကိုမယုံတော့ယူးတွေကိုလက်နဲ့ထောက်ပံ့ဖို့လုပ်နေတာဟာတကယ်ကိုမယောင်ရာစီလူဖြစ်တယ်အမှုတော်များထမ်းဆောင်တယ်ဆိုပြီးတော့နှုတ်အလုံးလုပ်ကြတာဖြစ်တယ်။ဒါကြောင့်မလို့ခင်ဗျားတို့ကျွန်တော်တို့သတိထားရမှာ ဣသရေလရာအမေရိကန်ရဲ့လူမျိုးလို့သတ်မှတ်လိုက်ရင်အာရဗီကိုအပုံသားဣသရေလရဲ့ကြီးဆိုရမယ်လို့ပြောရကြတာအဲ့ဒါဘလို့မှမဖြစ်နိုင်တော့ကိစ္စဖြစ်တယ်ဘာပြောလဲဆိုတော့ဣသရေလနဲ့အာရဗီအတူတူပဲတကီသူ့ကိုမယုံဘူးအာရဗီမွတ်စလင်ကိုကိုကွယ်တယ်ဣသရေလကဒုဟာရသူဇူဝါဒကိုကိုကွယ်ခရစ်တော်ကိုမယုံဘူးခရစ်တော်ကိုမယုံတော်သူဟာအချက်ကိုကြွရမယ်လို့ပြောထားတဲ့ဆိုတာဒီလူမျိုးတို့မျိုးဟာအသက်လုံးအချက်ကွယ်နေပါပဲခရစ်တော်ကိုမယုံတဲ့ရွေးယူပြီးပြအာရဖြစ်တယ်အဲဒါကြောင့်ရှင်ဘောလူဟာယူရဲ့ဂရိရဲ့လို့ဌာနာထားခြင်းမရှိပါခရစ်တော်ရဲ့နာမကိုခေါ်တော်သူအားလုံးကယ်တင်ခြင်းရမယ်မခေါ်တဲ့ရွေးတော့သူတို့အတွက်မျော်လင့်ချက်မရှိဘူးလို့ပြောတာအဲကြောင့်ဣသရေလဟာဖယားရှင်ရဲ့လူမျိုးဖြစ်ပါတယ်လို့ကျွန်တော်တို့ယူဆရင်ဣသရေလတို့လက်နက်ဝယ်ရမှာမဟုတ်ဘူးယူတွေကိုဧဝံဂေလိတရားဟောရမှာဖြစ်တယ်လို့သင်ပေါ်လို့ကပြောနေတာဆိုယူနိုင်ငံမယုံကြည်သူယူနိုင်ငံတိဆောက်ဖို့မဟုတ်ဘူးခရစ်တော်ရဲ့အကြောင်းဟောကြအဲ့ဒါဒီနေ့ဘုရားရှင်ရဲ့ရှေ့မှာယူနေတာဘယ်လိုမျိုးအခြေအနေရောက်နေပါလဲသူ့ရဲ့သားတော်သခင်ယေရှုသူ့ရဲ့သားတော်သခင်ယေရှုမယုံကြည်တဲ့အတွက်အချက်ကွဲဖို့ပြင်ဆင်နေတော်လူမျိုးတစ်မျိုးသားလည်းဖြစ်တယ်လို့ရှင်ဘောလူကကျွန်တော်တို့ပြောနေအဲ့ဒါယောမဝါရသခန်းကြီးတစ်ဆယ်ကိုဖတ်ရင်အဲ့ဒီရလွယ်တော့ဘယ်မှပြေးမလို့ခရစ်တော်ရဲ့နာမည်ကိုခေါ်တော်သူဟာအချက်မကွဲ။အဲဒါကြောင့်မလို့ဒီနေ့ကဒီစပန်ဒေးရှင်းနယ်အသင်းတော်တွေဟာဂျူးတွေကိုဖယားတခင်ရဲ့လူမျိုးလို့ထောက်ခံနေတာဟာလုံးဝကျမ်းစာနဲ့မကန့်ညီသောဟောဝါဒဖြစ်တယ်။အဲကြောင့်ကျွန်တော်တို့ဒီနေ့ရောမဩဝါဒစာအခန်းကြီး30ကိုဧဝံဂေလိဟုတ်ခြင်းနဲ့ကဲခြင်းချင်းဆက်ဆက်ဖို့လို့ကျွန်တော်တို့ကောင်းချင်ပြောရအောင်အဲ့ဒါမှယူတွေကြောင့်ကျွန်တော်တို့တိတိကျကျနားလည်နိုင်တယ်။ဧဝံဂေလိဟောခြင်းနဲ့ကဲခြင်းချင်းဆက်ဆက်ဖို့နံပါတ်1ဧဝံဂေလိဟောတော်ခါသခင်ယေရှုအတန်ကိုကြားရသည်ဆိုတာကိုကြည့်မယ်။နံပါတ်2ဧဝံဂေလိဟောခြင်းဖြင့်ယုံကြည်ခြင်းအသက်ဝင်လာသည်ဆိုတာကိုကြည့်မယ်။နံပါတ်3ဧဝံဂေလိကိုယုံကြည်သူသည်ဘယ်တော့မှအကျက်မပွဲရဆိုတာကိုကျွန်တော်တို့သိသိသင်ကြီးစွာနဲ့ကျွန်တော်တို့ကြည့်မယ်ခုရှင်ဘောလူကအပိုင်းငယ်7မှာသူစုတောင်းတာကိုရေးထားတယ်နော်ဣသရေလတို့အတွက်တဲ့ငါနှလုံးသားရဲ့တောင်းတာချက်အဲဒီကင်းစီစုတောင်းပြီးမှာဣသရေလနိုင်ငံကြီးထောင်ရန်မဟုတ်ပါဘူးသူတို့ကယ်တင်ခြင်းရဖို့ပါဟုတ်ပြီနော်အဲကြောင့်ဒီနေ့ကဣသရေလနိုင်ငံကြီးထောင်ဖို့ဆိုပြီးတော့ပြောတဲ့ဟာရာဟာဒီအားလုံးဟာပေါ်လို့နဲ့ဘာမှမဆိုင်ဘူးကျွန်တော်တို့ခရီးရန်အသင်းတော်နဲ့ဘာမှမဆိုင်ဘူးနိုင်ငံရေးလူမျိုးရေးသူတို့ကသူတို့ကဘာကြီးကသူ့ချက်ခတ်ကြတာအဲ့ဘာမှဒီမှာလဲလိုပဲလူမျိုးရေးတွေင့်ထနေကြတာပဲအဲ့ဒါနဲ့လူလူပဲဘာမှမဆိုဘူးအဲ့ဒါကြောင့်မလို့ရှင်ဘောလူရဲ့ဆူတောင်းကသူတို့တွေပါလက်စတိုင်းဒေသမှာနိုင်ငံတော်တစ်ခုတည်ထောင်ဖို့မဟုတ်ဘူးသူတို့တွေသခင်ယေရှုအားဖြင့်ကယ်တင်ခြင်းရဖို့ပါအဲ့ဒါအသင်းတော်ရဲ့လုပ်ဖြစ်အသင်းတော်နိုင်ငံရေးမလုပ်ဘူးအသင်းတော်ဘာသာရေးပဲလုပ်ဝိညာဉ်ရေးရပဲလုပ်အဲ့ဒါကြောင့်မလို့အသိတော်ရဲ့ဆုတောင်းရပါလေ။ကိစ္စရေလည်းကဲ့ချင်းချင်းရကြပါစေ။ဘယ်လိုရမလဲ။ခရစ်တော်ယေရှုကိုယုံကြည်ရှာဖြစ်တဲ့။သနခိုင်ဆိုတော့ယူအာရဗီကိုစက်ဖြတ်ခြင်းလည်းမဟုတ်ဘူး။အပိုင်ငယ်နှစ်မှာရှင်ဘောလူကဆက်ပြီးတော့ပြောထားတယ်။သူတို့တရားဖယားဖက်မှာတော့စိတ်အားကြီးကြသားဟာ။zero for god နော်အဲဒီကိစ္စကတော့တော်တော်လေးစိတ်အားကြီးကြပါလေတဲ့ အမေပြဿနာဘယ်သခင်ရဲ့အသိပညာအပြည့်မဟုတ်ဘဲနဲ့ကိုယ်ကြိုက်တယ်လို့ထောက်လို့တာပြဿနာဖြစ်တယ်တို့ကဘယ်သူနဲ့တွေ့ရဆိုကာအိနာနဲ့လူနဲ့ဟာဖြစ်တယ်ဘုရားတော်ရှိခိုးရမယ်လို့တော့သဘောပေါက်တယ်သို့တော်များဘယ်သခင်ကပြောတော့သိုးတငယ်ကိုရစ်ပူတော်ခြင်းအာဘီလာရဲ့လမ်းစဉ်နဲ့ကျမ်းစာလမ်းစဉ်နဲ့မဟုတ်ကိုယ့်ကိုယ်ကိုအသိရွက်တည်ယူပါခြင်းအဲ့ဒါကြောင့်အပိုင်းငယ်သုံးပါရှင်ဘောလို့ကဆက်ပြောထားတယ်ဘုရားသခင်ချောင်းမချင်းကိုမသိနာမလဲကြတော့အခါမိမိတို့ကိုယ်ကိုဘုရားသခင်ချောင်းမချင်းသို့မအားနိုင်ကြပဲမိမိတို့ဤကိုယ်ပိုင်ချောင်းမချင်းကိုဒီထောင်ကြရန်ပြင်ဆင်ကြပါတော်သည်ဘယ်ရမလဲအရတာရရင်ဗုဒ္ဓဘာသာနဲ့ကောင်းကင်ဘုံရောက်မှာပေါ့မူဆလင်နဲ့ကောင်းကင်ဘုံရောက်မှာပေါ့နှစ်ကိုယ်ပွဲလို့လည်းကောင်းကင်ဘုံရောက်မှာပေါ့ကိုယ်ကြိုက်တယ်လို့ကကောင်းကင်ဘုံသွားလို့ရတယ်ယူမလို့ကောင်းကင်60လောက်ပြတော့ဘုရားသခင်ပဲတော့မှကောင်းကင်ဘုံလည်းမှာယူရလည်းပဲခရစ်တော်ကိုယုံလို့ယုံအောင်မှာဖြစ်အဲ့ဒါရှင်ဘောလို့ပြောတာယူကသူ့အတူရစ်ပူတော်ပြီးတော့သူ့အတူယေရှုခရစ်လာဘုရားမှာလည်းကိုနားနဲ့ကိုပဲကောင်းကင်ဘုံဆက်သွားမယ်လို့တူထားတယ်တဲ့ဘုရားသခင်လက်မှာဆိုအဲ့ဒါလက်ခံရင်ဂေါရမကိုလည်းဖခင်လက်ခံမှာပေါ့မုဟမ္မဒ်ကိုလည်းဖခင်လက်ခံမှာပေါ့သာလန်ရဲ့လက်မခံတော့ဟာယူလန်းကိုဘာလို့လက်ခံရလဲ။လမ်းတလားနဲ့ရှိတယ်ခရစ်တော်ရဲ့လမ်း။အဲ့ဒါကြောင့်လူတွေကမျှော်လင့်ချက်ကဘာလို့ဂျိုးပွားလုံးအောင်ဖို့မဟုတ်ဘူး။ဘာလဲဆိုင်မှာနိုင်ငံတော်ထောင်ဖို့မဟုတ်ဘူး။ခရစ်တော်ကိုတောင်းတရဆိုတော့ဟောယုံကြည်ဖို့ပဲ။အဲ့ဒါကြောင့်မလို့ဒီစပန်ဒေးရှင်းနယ်ဩဝါဒသမားတွေကအသာအနေဘုရားကိုကျွန်တော်တို့ကားနေတာဖြစ်တယ်ဆိုတဲ့ဥစ္စာကိုသင်ဘောလို့ကတော့ပြောပြတယ်ဘလို့လို့ဖြောင်းမှမလဲဘုရားရှင်ရဲ့အရှိမအပိုင်ငယ်လေးမှာခရစ်တော်ဒီယုံကြည်သူတိုင်းဖြောင်းမှကြဖို့ပြည့်ညက်တရားကြီးအဆုံးသတ်ဖြစ်ပါဘူးအဲဒါကြောင့်တို့ဟာခရစ်တော်ကိုယုံကြည်ရမယ်မောရှေကပြောထားတယ်ပြည့်ညက်တော်တိုင်းလုပ်တဲ့လူတွေဟာပြည့်ညက်တော်တိုင်းပဲအသက်ရှင်ရမယ်အဆုံးသတ်ပါတယ်ဂိတ်ချင်းဟောင်းအဲ့ဒါကြောင့်မလို့အဲ့ဒါဆိုရင်ငါတို့ဘယ်လိုလုပ်ပြောရမလဲကွာ။ဘောင်းကင်ကိုဘယ်သူတက်မလဲ။ခရီးကဲအကြောင်းပြီးဖို့မပြောနဲ့။အဲ့နဲ့ဆိုင်ဆုံးထဲငရဲထဲကိုဘယ်သူသိမလဲ။ခရီးကဲအကြောင်းပြီးဖို့အဲ့လိုနဲ့မပြောနဲ့။အဲ့ဒါလည်းမလုံတော့ဘူး။အပိုင်ငယ်ဖြစ်မှာ။ငါတို့အေဝံဂေလိတရားအဖြစ်ခရစ်တော်ဟာနီးနီးကလေး။ယူရဲမျော်လင့်ခြင်းဟာကောင်းကင်ဘုံတက်ဖို့မဟုတ်ဘူးငရဲခဲကိုသင်ပြတော့ငရဲကျန်နှုတ်ကပတ်တော်ဆောင်ဖို့မဟုတ်ဘူးဖြည့်ရှိဝဲဝဲရစ်တွေပူဇော်ပြီးတော့အကျင့်တရားတွေဒီထောက်နေဖို့မဟုတ်ဘူးသခင်ကြီးဖို့လို့ဘယ်လိုလုပ်ရုံကြည့်မလဲသခင်ကြီးတို့လွယ်လွယ်ကလေးအေဝံဂေလိတရားမှသခင်ကြီးခုကြောင်းဟောတာအဲ့ဒါကိုသူတို့ယုံနေတာအမှပြဿနာပါလေလက်တွေ့ရပါလေသူတို့မယုံဘူးဒါကြောင့်မျောလင့်ချက်မဲ့နော်အဲ့ဒီအနေပြီးတော့ကျွန်တော်တို့ရဲ့အဓိကကောင်းဆင်ကိုသူကသခင်ကြီးသူကခေါ်လို့အပြင်ဆက်ပြောတယ်နော်ဒီဝန်ကြီးလေးဟောတဲ့အခါမှာသခင်ကြီးသူ့ရဲ့အတောင်ကိုကြားရတယ်အပိုင်ငယ်၁၄မှာအဲ့ဒါကိုပြောပြတယ်သူတို့မယုံကြည်သောသူကိုမိတို့ခေါ်ပြီလေဟုတ်ပြင်သူတို့မကြားဘူးသူကိုမိတို့ယုံကြည်နေပြီ။တရားဟောသူမရှိရင်မိတို့ကြားနေတယ်။အဲဒီကျမ်းပတ်ကိုကြည်ချင်အောင်ဧဝံဂေလိတရားဟောတဲ့အခါမှာအဲဒီဧဝံဂေလိတရားဟောတာကိုကြားတော်သူဟာခရစ်တော်ရဲ့အတောင်ကိုကြားတယ်လို့ကျွန်တော်တို့သတ်ထားပြောတာ ဧဝံဂေလိဟောကြားတဲ့အခါမှာသင်္ဟုတ်ခရာရဲ့အတန်ကိုကျွန်တော်တို့ကြားအနေရပြင်မဲ့သင်္ဟုတ်ခရာရဲ့အတန်အားဖြင့်ခရစ်တော်ဟာကျွန်တော်တို့စကားပြောနေအဲ့ဒါကိုမယုံကြည်တော်သူဟာဘယ်တော့မှကဲခြင်းရှိမရဘူးလို့ပြောတာဆိုဘာဖြစ်လဲဆိုတော့ဧဝံဂေလိဟောတဲ့အခါမှာခရစ်တော်ရဲ့အတန်ကိုကြားရတယ်အဲ့တော့သင်္ဟုတ်ကပြောတဲ့အတန်ကိုလူအများကြီးယုံလားမယုံဘူးဘာလို့လဲဆိုတော့တကယ်ကျွတ်ပြောတယ်ငါသိုးတော့ငါအတန်ကိုကြားတယ်သူ့သိုးတွေရပဲကြားတာ ထိတ်တရားမကြောက်ဘူးနွားတရားမကြောက်ဘူးကားတရားမကြောက်ဘူးဒုက္ခပဲကြောက်ဘာသာကြောင့်မလို့တခင်ယေရှုရဲ့အတန်ကိုတခင်ယေရှုရဲ့လူတရားပဲကြားတယ်ကြားတဲ့အခါမှာဘာဖြစ်လာလဲယုံကြည်လာကြတယ်ငါတို့ကငါအတန်ကိုကြားပြီးတော့ငါနောက်ကိုလိုက်တယ်လို့တခင်ယေရှုကပြောခဲ့သလိုသမင်းကလေးနဲ့ဒေသနာဟောကြားတဲ့အခါမှာခရစ်တော်ရဲ့အသံကိုခရစ်တော်ကသင်္ုပ်ဆရာရဲ့ဗဇာအဖြစ်တွေ့တဲ့အခါမှာသူ့ရဲ့သူ့သူ့ဟာအရာကိုကြားပြီးတော့အော်ခရစ်တော်အဖြစ်ငါကယ်ရှင်ရှင်းရမယ်ဆိုပြီးတော့ခရစ်တော်ရဲ့အသံကိုကြားလိုက်။ဘောင်းကင်ဘဝကနေရှင်းသက်တော်သူရဲ့အသံကိုကြားလိုက်။အဲ့ဒါကြောင့်မလို့ဒီနေ့ကနေလေဒေသနာတော်ကြားဖို့ပြင်ဆင်ရတာတော့အရေးကြီးတယ်။ခဏလေးညကလေးကအေးအေးဝမှာ။ဘာလို့မလို့ချင်းခရစ်တော်ရဲ့အသံကိုမကြားဘဲနဲ့ထိငိုက်နေရင်ကျွန်တော်တို့ကောင်းချီးမင်္ဂလာမရမှာပေါ့။ဒါကြောင့်တခင်ယေရှုရဲ့အသံကိုတရားဟောခြင်းဟာကြားတယ်အဲကြောင့်မလို့တရားဟောတဲ့လူမရှိရင်ဘလို့မှမကြားဘူး။တရားဟောခြင်းအဖြစ်ပဲခရစ်တော်ရဲ့အတန်ကိုကြားတယ်။အဲကြောင့်တရားဟောခြင်းမရှိရင်ခရစ်တော်ရဲ့အတန်ကိုမကြားရဘူး။အဲကြောင့်မလို့ရှင်ပေါလုကပါဆက်ပြောတယ်။အပိုင်ငယ်15မှာမသိလို့ရင်ဘသူကတော့ဟောမလဲတဲ့အဲဒါကြောင့်သိဥ္ခရာဆိုတာသိလို့တော့သူကြည့်ရတယ်လူတရားကငါသိဥ္ခဖြစ်ပြီဆိုတော့ဒီနေ့မှထပ်ပြောတရားဟောလို့မရဘူးအဲ့ဒါတရားမဝင်ဘူးသူပြောတဲ့အတန်လူတန်မဲ့ဖြစ်နေတယ်အကြည့်သူ့ရဲ့အတန်မဟုတ်ဘူးတကယ်သူ့ရဲ့အတန်ဟာသူထင်လို့တော့သိဥပါဗျာအဲဒီသမိုင်းကြောင်းကိုကျွန်တော်တို့ဗမာတွေ့ရလဲဆိုတော့တကယ်သူ့ကတပည့်တော်ဆက်နှစ်ပါးကိုခေါ်တယ်ယေရှုနောက်လိုက်တဲ့လူအများကြီးပဲဒါပေမဲ့တကယ်သူ့ကလူဆက်နှစ်ယောက်ကိုခေါ်တယ်ဆက်နှစ်ယောက်ကိုခေါ်ပြီးတော့သမန်တော်တွေဖြစ်သိလို့တယ်အဲ့ဒါမှတော့လေအသိတော်တွေကိုကြီးထောင်တယ်ကြီးထောင်ပြီးတဲ့အခါမှာသမန်တော်တွေကအသိတော်ပေါ်မှာမနေတော့ဘူးဘောလုံးကသူ့ကိုဆောက်မသွားတော့ဘူးအန်တီအိုအသိတော်ကသိအုပ်ကလက်လူကြီးတွေကဘောလုံးနဲ့ဘာနဘောကိုစုတောင်းပြီးတော့ခွဲတယ်ဒီတန်ခွဲထားပြီးတော့မှသူတို့ကိုသင်္ဝင်ကြီးကြီးဟောဖို့ပြန်လွတ်ဘောလူရဲ့စိတ်ထဲမှာလည်းတခီကျွဲဝိညာဉ်တော်ကသင်္ဝင်ကြီးကြီးဟောပါဆိုပြီးတော့ခိုင်းတယ်အဲဒါကြောင့်မလို့ရှင်ဘောလူကဓမ္မဩဝါဒစာရေးတဲ့အခါမှာခေလွတ်တဲ့လူမှဟောရမှာတဲ့ခေလွတ်တဲ့လူကဘောမှခရစ်တော်ရဲ့အတန်ကိုကြားရတာတဲ့ဘုရားကိုဆောက်သွားတဲ့လူရဲ့ဟောတာအဲ့ဒါလူတာမဲရှိတယ်။ဘုရားရဲ့အတာမပါဘူးလို့ပြော။ဘာသာကြောင့်မလို့အဲ့ဒီသမန်တော်များလက်ထက်ကနေပြီးတော့မှသမန်တော်များအသိတော်ကိုကြီးထောင်ပြီးတော့အသိတော်မှာအသိဉာဏ်ကြီးတွေကိုခန့်ပြီးတဲ့အခါမှာအသိဉာဏ်ကြီးတွေပြန်လွတ်တယ်။အဲ့လိုနဲ့သူတို့သာသနာပြုခရီးစဉ်တွေတစ်ကမ္ဘာလုံးမှာလွတ်ပြီးတော့ဒါကဘာလို့မှအသိတော့ပေါ်ဆိုတော့အဲ့ဒီဒီဇိုင်းကဒီနေ့အထိတက်ရောက်ပြောင်းသို့တော်ကျွန်တော်တို့မြန်မာပြည်မှာကျတော့ဧဝံဂေလိဆရာတွေကငါ့ကိုခရီးပြောတယ်ဆိုတာနဲ့ထောက်သွားပြီးတော့ဟောကြတာနဲ့အဲ့ဒီဒီဇိုင်းကပြတ်သွားတယ်အဲ့ဒါကြောင့်ဒီနေ့ကျွန်တော်တို့မြန်မာပြည်မှာအသိတော့ပြတ်နေတာခရစ်တော်ရဲ့အတောင်မကြားရတော့ဟုတ်လဲဆိုတရားဝင်သင်ထုတ်တဲ့လူမရှိတော့ဘူး။ဘောကောငါ့ကိုခရီးခေါ်တယ်ဆိုပြတော့လူတိုင်းကဟောတော့တာပဲ အဲ့နဲ့အေဝံဂေလိဆရာတွေရောက်တော့ပေါ်လာရောက်တော့အေဝံဂေလိဆရာတွေဆိုတော့ခရစ်တော်ရဲ့အတန်ကိုကြားရအောင်ဘုရားကိုကြောက်လို့ယုံသေးသောစစ်မှန်သောအသင်းတော်ရဲ့အသင်းလူကြီးသင်းထောက်တရားနေဆိုတော့ဘက်ကပတ်ပါထားသောသင်းအုပ်ဟာကားနေပဲခရစ်တော်ရဲ့အတန်ကိုဒီကနေ့မှကြားရမှာဖြစ်တယ်။ဒါကြောင့်မလို့ခင်ဗျားတို့အိမ်မှာလူတယောက်ကငါ့ကိုဖယားအယုံကြီးလေးစိတ်လွတ်ခိုင်းလို့ငါလာဟောတယ်ဆိုရင်မယုံပါနဲ့။အဲ့ဒါလူတွေဖြစ်တယ်။ဒီနေ့ကခရစ်တော်ကအသင်းတော်ကနေပဲသင်းအုပ်တွေကိုစိတ်လွတ်ပြီးတော့တရားဝင်ခရစ်တော်ရဲ့အတန်ကိုကြားဖို့တရားဟောခိုင်းတယ်။ဒါကြောင့်သေအောင်ဖြစ်ဖို့အတွက်လူတယောက်ဟာသူ့ဟာသူ့ငါသေအောင်ဖြစ်မယ်ဆိုတာနဲ့မရဘူး။ခတိတော်ကလည်းသူဟာသေအောင်ဖြစ်ခိုက်တော်သူလို့သိမှတ်ပြုရမှာဖြစ်တယ်။အလိုအပြင်ခရစ်တော်ဟာသူ့နှလုံးသားမှာပြောတော်အတန်ဟာအသင်းတော်ဟာလည်းပဲခရစ်တော်ဟာပြောတော်အတန်နှစ်ခန့်နေရတယ်။အဲဒါမှခရစ်တော်ရဲ့အတန်ကိုကြားနိုင်ဖို့ဧဝံဂေလိဒေသနာတော်မြတ်ဟောကြားတော်မူခဲ့တာ။အဲဒါကြောင့်မလို့တနည်းအောင်သွားငါဧဝံဂေလိဆရာငါတင်းဟုတ်ဆိုတော့လုပ်လို့မရဘူး။သူကဒီလုပ်တဲ့လူမရှိရင်ဘယ်လိုလုပ်ဟောကြားမလဲ။အဲဒါကြောင့်မလို့ဒေသနာဟောကြားခြင်းနဲ့သက်သေခံခြင်းဟာဝဲအင်္ဂလိပ်လိုပြောရရင် preaching နဲ့ witnessing နှစ်ခုကဝဲတယ်ခရိယာအားလုံးမိမိတို့အသိမိတ်တွေများကိုခရစ်တော်ရဲ့အကြောင်းခရိယာရဲ့အကြောင်းပြောပြတယ်အဲ့ဒါကို witnessingသက်သေခံခြင်းလို့ခေါ်တယ်ဖရီချင်းဆိုတဲ့ဒေသနာဟောကြားခြင်းကတော့သင်္ဟုတ်ဖြစ်ဟာအယဝံအသင်းတော်ရဲ့ခန့်အပ်ခြင်းဖြင့်ဖရစ်တော်ရဲ့အတန်ကိုအနည်းငယ်နေတိုင်းဥတိကနေဒေသနာတော်ဟောကြားခြင်းကိုခေါ်တယ်အဲ့ဒီဟောကြားခြင်းအောက်မှာပဲလူတရားဟာပြောင်းလဲတယ်လို့ကျမ်းစာပြောတာဆက်အသင်းတို့အသင်းသားတွေရဲ့သက်သေခံခြင်းနဲ့ခရစ်တော်ရဲ့အကြောင်းကိုသိလာပြီးတော့အသင်းတော်မှာဝတ်ပြုတဲ့အခါမှာခရစ်တော်ရဲ့အတန်ကိုကြားပြီးတော့ခရစ်တော်ရဲ့နောက်ကိုလိုက်နော်အသင်းတို့အသင်းသားရဲ့သက်သေခံခြင်းနဲ့ခရစ်တော်ရဲ့အကြောင်းကိုကြားရတယ်အကြောင်းကိုကြားရတယ်သင်ဥစ္စာဟောကြားတော့အသိတော်မှာရောက်လာတဲ့အခါမှာခရစ်တော်ရဲ့အတန်ကိုကြားရတယ်အကြောင်းရဲ့အတန်ရဲ့ဌာနတယ်အကြောင်းဆိုတာသူ့ရဲ့အတန်မဟုတ်ဘူးအသာတော်ကကိုယ်ကပြောတဲ့အသာအဲ့ဒါကိုကျွန်တော်နားလည်ရမှာ။ဒါကြောင့်မလို့ငါတို့ခရီးအဖြစ်ယုံကြည်ခြင်းစိတ်ထဲမှာရှိတာပဲငါတို့ဘုရားကြောင့်မတော်လည်းရတယ်ဆိုတာကအဲ့ဒီအတ္တကိုမကြတော့ပါဆိုတဲ့သောသဘောပေါက်ပါ့။သူ့ရဲ့အကြောင်းကိုတော့နေရာတိုင်းမှာကြားတယ်။အတုတော်ခရစ်တော်ရဲ့အတ္တသူ့ရဲ့တိုက်ရိုက်ပြောတဲ့အတ္တကိုတော့ဘုရားကြောင့်ပါပဲကြားရ။အဲ့ဒါကွာခြားချက်ဖြစ်တယ်။အဲ့နှစ်ခုကိုကျွန်တော်တို့ကွာခြားသလားမကွာခြားသလားဆိုတာသိချင်ရင်အခုကျွန်တော်တို့ရဲ့နိုင်ငံတော်သမရယာဦးသိန်းစိန်ဖြစ်တယ်။ဦးသိန်းစိန်ဘယ်နေမှာမွေးလဲ။ဦးသိန်းစိန်ဘယ်မှာကြီးပြင်းသလဲ။ဦးသိန်းစိန်ကဘယ်အရွယ်ရှိသလဲ။ဦးသိန်းစိန်ကဘယ်လိုလူဖြစ်သလဲ။ကျွန်တော်တို့အားလုံးသတင်းစာထဲမှာဖတ်လို့ရတယ်။အဲ့ဒါသူ့ရဲ့အကြောင်းဖြစ်တယ်ဦးသိန်းစိန်သမရကြီးရဲ့အကြောင်းကိုသိတယ်။ ဥသိမ့်သိမ့်အကြောင်းကျွန်တော်အားလုံးသိတဲ့အကြောင်းမလို့ဥသိမ့်သိမ့်သမရာယဥသိမ့်သိမ့်ရန်ကုန်တိုင်းငါသွားတွေ့မယ်ဆိုရင်အားလုံးကခံပြီးထောင်ခဲထားပါဘာလို့ကျွန်တော်နဲ့လူနဲ့မသိဘူးကျွန်တော်သိတာသူ့အကြောင်းဖြစ်တယ်သူ့ကိုသိတာဘာလို့အခွာကြီးပဲအခွာကြီးပဲဘယ်တော့ကွာလဲဆိုတော့သူ့အကြောင်းကိုကျွန်တော်သိတော့ကွာကိုသူ့ကိုသိတယ်လို့ထင်နေလို့အဲရန်ကုန်မြို့သမရာယဥသိမ့်သိမ့်လာလဲတော့ငါတို့တင်းနေငါတို့တင်းနေတို့မှာမွေးတဲ့သူပဲရွယ်ရှိလဲသူမှာသာသမီမယောက်ရှိလဲသူဘာလုံးလဲငါအားလုံးတင်းနေဆိုတော့သွားပြီးတော့တွေ့မယ်ဆိုလို့ရှိရင်သူ့ရဲ့ကိုရံတော်ရဲ့ဘယ်ကလာတဲ့လူလဲဆိုအကုန်ဖမ်းပြီးထောင်ချောက်နော်အားကွာထားချက်ပဲသူ့ကိုသိတော်သူဥမာဥသိမ့်သိမ့်နဲ့နိုင်ငံတော်သမရာဥသိမ့်သိမ့်နဲ့သူတမျိုးထမ်းမွေးလာတော်သူတကြောင်ထဲတက်လာတော်သူသူနဲ့အတူတူစစ်ဖို့ထားလာတော်သူအဲ့ဒီပုဂ္ဂိုလ်ကတော့ကျွန်တော်နဲ့မတူတော့ဘူးသူ့အကြောင်းသိုံနေမကဘူးသူ့ကိုသိတဲ့အတွာရန်ကုန်မြို့ကိုသမရာကြီးလာတဲ့အခါမှာငါသမရာကြီးကိုတွေ့ချင်တယ်ခင်ဗျာဘယ်သူမလို့လဲသူနဲ့ကြောင်းနေဖက်ဘယ်သူပြောလိုက်ပါဆိုသမရာကြီးကိုပြောလိုက်တဲ့အခါမှာသမရာကြီးအေးဟုတ်တယ်သူ့ခေါ်ခဲ့အာအဲ့ဒါဟာအကြောင်းနဲ့တကယ်သိတော်သူပါလားအဲ့ခရစ်တော်ရဲ့အကြောင်းကိုအဲ့ဒါပဲ။နော်။အဲ့ဒါအသေးတော်ရဲ့အရေးကြီးမှုခရစ်တော်ရဲ့အမှန်ရဲ့အရေးကြီးမှုအဲ့ဒါပဲဖြစ်တယ်။အသေးတော်ရဲ့ရှင်ပမှာခရစ်တော်ရဲ့အကြောင်းပဲဖြစ်တယ်။တရားဝင်ခရစ်တော်စကားပြောသောနေရာဟာဒီပုဒ်စ်မှာဖြစ်တယ်။ဒီအသေးတော်မှာဖြစ်တယ်။တရားဝင်အသင်းတော်ကသိလွတ်ထားသောသင်္ဥစ္စာတရားဟောမှသူ့အတန်ကြားရတယ်။အဲဒီအတန်ကပဲကျွန်တော်တို့ကဲတင်တာဖြစ်တယ်။သူ့အကြောင်းကကဲတင်တာမဟုတ်ဘူး။ဒါကြောင့်မလို့ဧဝံဂေလိတရားဟောခြင်းနဲ့ခရစ်တော်ရဲ့ကဲတင်ခြင်းနဲ့ဆက်စပ်ပုံကဧဝံဂေလိတရားကိုသင်္ဥစ္စာတရားဝင်ဟောတဲ့အခါမှာခရစ်တော်ရဲ့အသံကိုကြားပြီးတော့အောက်ကြီးမှာရောက်တယ်။ဘုမောနော်တစ်သက်လုံးခရစ်တော်ရဲ့အကြောင်းကိုပဲကြားရတယ်။ဘာသာကြောင့်မလို့သမင်းငွေနေတရားဟောခြင်းအဲ့လောက်ကြီးဖြစ်တယ်။ဒါပေမဲ့သမင်းငွေနေတရားဟောတဲ့နေရာမသွားရင်ဘာဖြစ်မလဲ။ဘာဖြစ်မလဲဆိုလို့ရှိရင်ဘုရားသခင်နဲ့ကျွန်တော်တို့မတွေ့တော့ဘူး။ဘုရားခင်အကြောင်းကိုတော့သိတယ်။ဒါပေမဲ့ဘုရားခင်ကိုမသိတော့ဘူး။အဲ့အခါမှာကျွန်တော်တို့ရဲ့အကြောင်းအရာကိုသိခြင်းနဲ့ဘာမှအကျိုးမရှိတော့ဘူး။ဒါကြောင့်မလို့ခင်ဗျားဘယ်အသိတော်ကိုသွားတယ်လဲ။အဲ့ဒါအရင်ကြီးကြည့်လိုက်။ဒီကျမ်းစာရဲ့အိုင်ဒီယာကိုနားလည်တဲ့အသိတော်ကိုသွားတာလား။အမဘုဒ္ဓမဆုံးဒီပုဂ္ဂိုလ်ကိုတက်ပြီးတော့ဆိုင်တာပြောလို့ရတယ်ဆိုတော့အသိတော်ကိုသွားနေတာလားအဲ့ဒါတွေကဌာနချက်ပဲဆိုတော့ဒါကြောင့်ကျွန်တော်တို့ကဒီ idea ကိုသိချာနားလည်တော့အသိတော်ယူသိလေးစားထိုင်ထိုင်တော့အသိတော်မှာနေတော့မှခရစ်တော်ရဲ့ပရိညင်ကောင်းချီးမင်္ဂလာကိုအပြည့်အဝရမှာဖြစ်တယ်အမရပါရပါလေဝါကတိုင်ထောင်တိုင်းအဲ့ဒါခရိယံတင်းတော့ပဲသမားတက်တဲ့တင်းတာမရှိဘူးအလိုလုပ်တဲ့အခါမှာကျွန်တော်ရဲ့ဝိညာဉ်ကြီးကဟာတော်တော်လေးကိုတို့ဖောက်ရောက်လာတယ်။ဘာနဲ့တူလဲဆိုတော့မတန့်ရှင်းသောအသာအခါတွေကိုကျွန်တော်ထားနေတယ်လို့ပြောတာ။အတော့ထားတယ်လို့ပဲဗျာသူယူယူလေးပြောရင်ဒီမှာချက်တော့အမေဟင်းနဲ့အတုတ်နဲ့ပါกว่าလဲဆိုတော့အရန်กว่าတယ်အတုတ်ကအရန်ကစားလို့ကောင်းတယ်လက်တော့ပါအားလို့တော့အရန်ကောင်းမယ်ပြီးတဲ့အခါမှာဝမ်းချောတယ်ဝမ်းပြတ်တယ်အဲ့လိုပဲဒီနေ့ဧဝံဂေလိအသင်းတော်တွေအများအများမှာခင်ဗျားတို့ကကြော်ရတယ်ကြော်ရတယ်ကြီးရတယ်ကြီးနူးရတယ်ချွင်မြူးရတယ်ဒါပေမဲ့ခင်ဗျားဝိညာဉ်ကြီးကဝမ်းချောမှာဖြစ်တယ်အိမ်မှာဆက်တဲ့သမင်းနဲ့ဟင်းရဲ့ကြတော့သံဃာရန်ကြက်ကြက်ဆက်တဲ့အတွက်အတော့လောက်ခါလို့မမြင်ဘူးအတော့ကချင်းငန်ခတ် သူ့ဆိုင်သူ့ဆိုင်ဟွာဟွာအဲ့အိမ်မှာစားတော့အလောက်မဟုတ်ဘူးသို့တော့အိမ်မှာဖြတ်တဲ့သမင်းနဲ့ဟဲ့ကျစန့်ရှင်းတယ်ခဏတည်းကျဖြတ်တဲ့သူကသမင်းရဲ့ကိုယ်ခန္ဓာကိုခွန်အားပေးသလိုဝမ်းမချောဘူးအဲ့ကြောင့်ကောင်းမွန်သောအသိတော်၌သွားတဲ့ရင်အတုခါးသလောက်တော့ခမညာအာမတွေ့ဘူးဘုသူသိဦးတရားအသိတော်အကြောင်းကျန်တာအကြောင်းသိချင်ဟောတဲ့အခါမှာအာသာတွေသိမပါဘူးသိဝင်စားစီရီသိမပါဘူးခတ်ကလူခါရာတွေမပါဘူးခွာရာတွေခွာထက်တွေမပါဘူးဆိုလိုတွေစပယ်ရှယ်နံပါတွေမပါဘူးသို့တော်များဥညီရဝါမသွားဘူးဥညီရကျမ်းမာလေအဲ့ဒါကိုရှင်ဘောလို့ပြောတာနော်ဒါကြောင့်ဘုရားညီကောင်မောင်မောင်များတသက်လုံးအတုံနဲ့အသက်ရှင်လို့မဖြစ်ဘူးအမင်းကောင်းဟင်းကောင်းသာမတန့်ကျင်သောအသာအသာကိုသာမကျွန်တော်တို့ရဲ့ကိုယ်ခန္ဓာသာကြက်မှသလိုဝိညာဉ်ရေးကတန့်ကျင်သောနှုတ်ကပတ်တော်ကိုသာမဝိညာဉ်ရေးကတန့်ကျင်မှဖြစ်တယ်အချင်းခံဖတ်ဆူဆူချဲချဲအတုံထားလိုက်မယ်ကတိင်္ဂါတော့ကောင်းတယ်သို့တော်ပြီးရင်ပြဿနာများတယ်ကလေးတွေလည်းလို့ပဲနော်အဖေမိတရားကလေးတွေကိုသမင်းကောင်းကောင်းမပြုသေးဘူးဒီခြေကြီးပဲကျွင်းကလေးတွေတော့ဆားတာပဲအသေးသေးဆားလို့ကောင်းတာဟုတ်ဒါပေမဲ့သူတို့မကြီးထွားဘူးမဖုန့်ကျော်ဘူးမရှက်မှားဘူးကြာလာတဲ့အခါဘာမို့တော့သမင်းကိုကျွေးတဲ့အခါမှပဲသူတို့ကသိတာဖုန့်ကျော်တယ်အေးသာတိသာခဏနေဦးသမင်းသာပြီးတော့မှသူသမင်းဝါဆိုတာမတောင်းတော့ဘူး။ဒါကြောင့်ကျွန်တော်တို့ဝိညာဉ်ရေးရတယ်အဖာကောင်းလို့အပ်ပါတယ်။အကြောင်းခရစ်တော်ဟာငါအကောင်းကြီးအဆင်းသက်သောမုန်ဖြစ်တယ်။မနောသာပြီးတော့တဲ့ခဏခဏဘိုက်သာဆိုတော့သိကြတာပဲ။ကောင်းကင်အဆင်းသက်တဲ့မနာမုတ်တော်မှာသမောင်းကျမ်းစာမှာနော်မနာမုတ်တော်ရှိတယ်လေဣသရေလကြီးသွားတဲ့အခါမှာသူသမိခက်ကြရမလို့မင်းဆော့ဆော့တက်ပြင်မှာဆောက်ောက်လို့ရခြင်းမနာမုတ်တော်ဖြူဖြူဖွေးဖွေးလေးတွေကြားတာအဲ့ဒါကြီးကောက်ပြီးတော့သမိခက်ကြရမလို့စားအဲ့ဒီမုတ်တော်မှာပဲစိတ်မှန်တော်မုံမုံသိဘူးဆိုတော့အဲ့ဒီမုတ်စားပြောသင်ကြတာပဲခရစ်တော်ပဲငါကောင်းကင်အဆင်းသက်တော်စိတ်မှန်တော်မုံဖြစ်တယ်အဲမုတ်စားတဲ့လူပဲသာဝရအသက်နဲ့အသက်ရှင်ပဲအဲ့တော့အဲ့ဒီဂျမ်းပိုက်မှာတကီးသူ့ပြောတာပါလဲဆိုတော့ဝိညာဉ်ရာကဲတင်ချင်းဆိုဒီမှာခရစ်တော်ကိုစင်ဆက်မပြတ်သူ့ရဲ့အတန်ကိုကြားပြီးတော့သူ့ကိုစားတော့ချင်းဖြစ်တယ်အခါရဲသာတသက်လုံးဝမဟုတ်ဘူးလို့သူပြောတာဆိုတော့အဲကြောင့်ကျွန်တော်တို့သမင်းကလည်းနေတိုင်းတကီးရွှေအတာအစ်စ်အမှန်ကိုကြားရခြင်းဟာဝိညာဉ်ရအခါအားရဖြစ်တယ်။ခရစ်တော်လွန်ခဲ့သောအနှစ်၂၀လောက်မှကျွန်တော်ယုံကြည်တယ်ဆိုတာမပြီးဘူး။အဲ့ဒါနဲ့ရင်ကျွန်တော်တို့ဝိညာဉ်အသာတခါတည်းဝါတစ်သက်လုံးကောင်းပြီမို့ရောက်မဟုတ်ဘူးလို့တကီးရွှေပြောတာ။ဘာလို့လဲဆိုတော့ခရစ်တော်အသင်းတော်ဖြစ်ပါတဲ့အသင်းတော်နေရာတိုင်းမှာသာကျွန်တော်တို့ကဆာဖွေရဘယ်လိုလုပ်ဆာဖွေမလဲအဲ့ဒီခရစ်တော်ရဲ့အမှန်ရဲ့သက်တည်ခံခြင်းအမှန်ရဲ့ဌာနမှုကိုနားလည်တော်နေတော်ဆာရှင်သူသင်္သာအားလုံးကခရစ်တော်ရဲ့အကြောင်းကိုပြောတယ်သင်းကနွေနေမှာခရစ်တော်ရဲ့အသံကိုကြားတယ်အဲ့ဒါကိုဖိုင်းထားနားလည်သောအသိတော်မှာကျွန်တော်တို့ခရီးကိုရပါတယ်အဲ့ဒါကိုသူအမြောက်အများဒီနေ့မှာနားမလည်တဲ့သူကဥညင်းရဝမ်းချောနေတာဥညင်းရတုတ်ကွေးပြီဆောင်းဥညင်းရမကြမ်းပါဘူးအကြောင်းကျွန်တော်ညီကောင်မောင်မများစစ်မှန်တော့ဧဝံဂေလိတရားကြားလာတဲ့အခါမှာသခင်ယေရှုခရစ်တော်ရဲ့အသံကိုကြားရတာဖြစ်တယ်။သ ဒုတိယဧဝံဂေလိတရားဟောခြင်းဖြင့်ယုံကြည်ခြင်းအသက်ဝင်လာတယ်အဲ့ဒါတော့ဒီမှာကျွန်တော်တို့ကိုသင်ပေါ်လို့ဟာပြောပြထားတယ်အပိုင်ငယ်ကိုတင်ဒီတင်ဤနှုတ်ဖြင့်သခင်ယေရှုကိုဝန်ခံနေရင်ဟောနာသူ့ကိုဖယားသခင်ကသိချင်းမှဆမြောက်တည်သည်ဟုသင်နှလုံးသားမှယုံကြည်လျင်သင်သည်ကယ်တင်ခြင်းခံရသည်အပိုင်ငယ်တစ်ဆယ်အဘယ်ကြောင့်ဆိုသောလူသည်ဖြောင့်မတ်ရန်နှလုံးသားဖြင့်ယုံကြည်ရသည်ပြီးနောက်ကယ်တင်ခြင်းရရန်နှုတ်ဖြင့်ဝန်ခံရသည်အပိုင်ငယ်တစ်ဆုံးသခင်ဖျား၏နာမည်ကိုခေါ်သူမှန်သမျှတို့သည်ကယ်တင်ခြင်းရကြမည်ဖြစ်သည်အပိုင်ငယ်ဆက်ဖြင့်သူ့အပေါ်ယုံကြည်သူတိုင်းသည်အဆက်မကွဲရ။သခင်ယေရှုကိုယုံကြည်တယ်။ဆိုရင်ကယ်တင်ခြင်းကိုရတယ်။အဲ့နှလုံးနဲ့ယုံကြည်ပြီးတော့နှုတ်နဲ့ဝန်ခံရတယ်။ဘယ်လိုလုပ်လို့မလဲတဲ့အဲ့ဒါကို။နော်ရှင်ဘောလို့အဲ့ဒါကိုအပိုင်ငယ်ဆက်လေးမှာသူတို့မယုံကြည်တဲ့သူကိုဘယ်လိုလုပ်ခေါ်မလဲဟာ။တော်လာတော့ဟုတ်တယ်တခင်ဖရာရဲ့နာမည်ကိုခေါ်ခေါ်တော်သူမှန်သမျှအကယ်တင်ခြင်းကိုရမယ်ဒါပေမဲ့မယုံကြည်တဲ့သူကဘယ်လိုလုပ်ခေါ်မလဲမကြားတဲ့သူကဘယ်လိုလုပ်ယုံကြည်မလဲခေါ်တဲ့သူမရှိရင်ဘယ်လိုလုပ်ကြားမလဲမသိလို့လို့ရှိရင်ဘယ်သူကသွားဟောမလဲဒါကြောင့်အကြီးရတော့ပါလေအဲ့နှလုံးကယုံကြည်ပြီးတော့နှုတ်ကဝန်ခံလာတယ်ဆိုတဲ့ဥစ္စာဟာဧဝံဂေလိသတင်းကိုကြားတဲ့အခါမှာနော်အဲ့ဒါကြောင့်အပိုင်ငယ်၁၉မှာပါတယ်ယုံကြည်ခြင်းဟာကြားခြင်းနဲ့လာတယ်ဘာကိုကြားရလဲဘုရားသခင်ရဲ့နှုတ်ကပတ်တော်ကိုကြားတာဖြစ်တယ်နော်ဒါကြောင့်ဧဝံဂေလိတရားဟောကြားတဲ့အခါမှာအဲ့ခရစ်တော်ရဲ့အကြောင်းကြားခဲ့သောအရာတွေဟာခရစ်တော်ကိုယုံကြည်ခြင်းဖြင့်ပြောင်းလာတာ။တနည်းအားဖြင့်ပြောကျွန်တော်တို့ခရစ်တော်ရဲ့အကြောင်းကိုကြားမယ်။တယောက်ယောက်အနေနဲ့ပြောကျွန်တော်တို့ခရစ်တော်ရဲ့အကြောင်းကိုကြားမယ်။အသင်းတော်ကိုရောက်တဲ့အခါမှာဧဝံဂေလိတရားကိုသင်ပြာဟောကြားတာကြားတဲ့အခါမှာအဲ့ဒီယုံကြည်ခြင်းအသက်ဝင်လာဆိုတော့ငါယုံကြည်တယ်ဆိုတဲ့ဟာဖြစ်လာ။နောက်တော့ကြောက်မလို့ကျွန်တော်တို့ဒီဧဝံဂေလိတရားဟောကြားခြင်းဟာသာရှင်တော်ဝိညာဉ်တော်ဟာစိတ်တိတ်ကလေးကျွန်တော်တို့မတိလိုက်ပဲနဲ့နှလုံးသားထဲမှာထည့်ပေးထားတဲ့ယုံကြည်ခြင်းကိုကျွန်တော်ယုံကြည်တယ်ဆိုတော့ကျွန်တော်နဲ့သတားထဲဖြစ်တော့စိတ်သဘောထားတရားဖြစ်လာပြီ။အဲဒီယုံကြည်ခြင်းဟာခရစ်တော်ရဲ့အသံကိုမကြားမကျင်စိတ်ထဲမှာရှိနေတယ်။သို့တော်ဧဝံဂေလိတရားစကားကိုနားထဲမှာကြားလိုက်တယ်နှုတ်ကပတ်တော်အသံကိုကြားလိုက်တယ်ဆိုတာနဲ့အဲ့ဒီစိတ်ထဲမှာဝိညာဉ်တော်ထားပေးသောယုံကြည်ခြင်းဟာဘာမှခံသိကြွရစိတ်ထဲကိုရောက်လာပြီးတော့ကျွန်တော်ကိုယ်တိုင်ကသလောကလုံးမှာရှိသောအာဟုစရာအားလုံးထဲမှာခရစ်တော်သာလျင်အာကိုးစရာအကောင်းဆုံးဆိုပြီးတော့ဖုံးချက်ချက်ချလာတယ်။ဟောဗဟာမိတ်ရှိတယ်၊အာလာရှိတယ်၊ယုပသာရှိတယ်၊နတ်ပါသာရှိတယ်၊ဘုဒ္ဓဘာသာရှိတယ်၊မျိုးစုံသောဘာသာရေးတွေရှိတယ်။အဲ့ဒီထဲမှာခရစ်တော်ကိုယုံကြည်သောခရိယံဘာသာဟာကျွန်တော်ကိုကယ်တင်မဲ့အရာဖြစ်တယ်ဆိုတဲ့ဥစ္စာအဲ့နှုတ်ကပတ်တော်တန်ကြားတဲ့အခါမှာဖုံးချက်ချက်ထလာတယ်။အင်္ဂလိပ်လိုပြောရင် unconscious fake ကနေပြီးတော့ conscious ဖိတ်ဆိုတော့ဩတပဆိုင်ကမသိသေးတော့ယုံကြည်ခြင်းနဲ့ဩတပဆိုင်ကသေချာစွာနားလည်သဘောပေါက်တော့ယုံကြည်ခြင်းဖြစ်ကိုဧဝံဂေလိတရားဟောကြားခြင်းအားကြောင်းလဲဖြစ်အဲ့ဒါကကျွန်တော်တို့ဧဝံဂေလိတရားဟောကြားခြင်းရဲ့အဟောဆရာအမှန်တရားဖြစ်တယ်အဲ့ဒါမဲ့အဲ့ဒီဧဝံဂေလိတရားဟောကြားခြင်းမရှိတဲ့အခါမှာအဲ့ဒီယုံကြည်ခြင်းဟာတုတ်ချားမလားဘူးတော့အဲ့ဒီယုံကြည်ခြင်းဟာခိုင်မာမလားဘူးအဲ့ဒီယုံကြည်ခြင်းဟာအသက်ရှင်မလားလို့အဲဒါကြောင့်မလို့ကျွန်တော်တို့သတင်းကလေးနဲ့ဝိပုခြင်းဟာအင်မတန်ကြီးကြီးတာပဲအဲ့ဒီဝိပုခြင်းမှာပဲခရစ်တော်ဟာငါအလုံးလုံးမယ်လို့ပြောထားလို့ဖြစ်တယ်တကပါလုံးကျက်စဉ်ရမှာခရစ်တော်အလုံးလုံးမရလားရတယ်ဒါမဲ့လုတ်သလားမလုတ်ဘူးအဲ့ဒါကြောင့်မလို့ပေါ့
ဘာဝတရားကြီး
အပြောပြတဲ့ဘုရားသခင်ရဲ့အကြောင်းနဲ့ဘယ်သူမှခင်ရှင်းမရဘူးအဲ့ဒါနေရာတစ်ပါးခရစ်တော်ဟာသူ့အကြောင်းကိုပြောနေတယ်ဆိုလို့ရှိရင်နေရာတိုင်းကလူတွေကြောင်းလဲကြမှာဖြစ်ဒါပေမဲ့နေရာတိုင်းမှာအရာခသိန်းကပြောပြတော့ဘုရားသခင်ရဲ့အကြောင်းဟာလူတွေကိုငရဲသေးပဲကြခိုင်းတယ်ဘုရားသခင်ရဲ့အမျက်ဒေါသအကြောင်းပဲပြောပြတယ်ဧဝံဂေလိတရားဟောကြားခြင်းနဲ့ရောက်ကြတော့အာမယုံကြည်ခြင်းကပေါက်ပါလာပြီးတော့ခရစ်တော်ရဲ့အသံဟာရှိစရာကောင်းသောအတန်းနှစ်သိမ့်စရာကောင်းသောအတန်းဘုရားသခင်ရဲ့ရှင်းရှင်းမေတ္တာအတန်းဖြစ်တယ်အသင်းတော်ပြင်ပမှာခရစ်တော်ရဲ့အကြောင်းဟာအမြဲတမ်းအပြစ်တင်တာဖြစ်တယ်မင်းဘုရားသခင်ရဲ့ကိုသိရတဲ့အတန်းဘာဖြစ်လို့ကောင်းကောင်းမနေတလဲငရေထဲသွားရမယ်အဲ့ဒါပဲပြောပြတယ်မိုးအားရပဲပြောပြတယ်လေအားရပဲပြောပြတယ်တိပင်းအားရပဲပြောပြတယ်နေအရပဲပြောပြတယ်လာအရပဲပြောပြတယ်ကျဲအရပဲပြောပြတယ်ခရစ်တော်ရဲ့ဧဝံဂေလိတရားသံကြတော့မှာပဲဘုရားသခင်ဟာခရစ်တော်ကိုယုံကြည်တဲ့လူအချက်မကွဲရဆိုတဲ့ရှစ်ဆရာအတန်မျက်နှိုးဆရာအတန်ဖြစ်လာတယ်ဒါကြောင့်ဧဝံဂေလိတရားဟောခြင်းဖြင့်ယုံကြည်ခြင်းဟာအသက်ဝင်တတိယနဲ့နောက်ဆုံးပိုင်းဧဝံဂေလိတရားကိုယုံကြည်သူဟာဘယ်တော့မှအချက်မကွဲရဘူး။ဒါကြောင့်ယူတယ်ဟာဒီနေ့အချက်ကွဲနေရတာဖြစ်တယ်။အဲ့ဒါရှင်ဘောလူရဲ့ idea ပဲ။သခင်ဖျားရဲ့နာမည်ကိုခေါ်သူတိုင်းအချက်မကွဲရ၊ယူတယ်ဟာမခေါ်။ဒါကြောင့်ယူတယ်ဟာအများနဲ့အချက်ကွဲနေရတယ်။မခေါ်မရှိအချက်ကွဲရမှာ။ယူကဘယ်တော့ကမှစပယ်ရှယ်လူမျိုးမဟုတ်တော့ဘူးဘုရားသခင်ရဲ့စပယ်ရှယ်လူမျိုးဟာခရစ်တော်ကိုယုံကြည်တော်သူဖြစ်တယ်ဘာဖြစ်လို့လဲဘုရားသခင်ရဲ့စပယ်ရှယ်လူမျိုးဟာဘယ်တော့မှအချက်မပွဲရဘာဖြစ်လို့လဲခရစ်တော်ကိုယုံကြည်လို့ဒါကြောင့်ဂျူးလူမျိုးဟာခရစ်တော်ကိုမယုံဘူးဒါကြောင့်သူ့ရဲ့စပယ်ရှယ်လူမျိုးမဟုတ်ဘူးဒါကြောင့်အချက်ကွဲနေရတယ်ဖြစ်တယ်ကြောင့်ဘောလုံးကတော့ဖိတ်ကတ်ကြတယ်ဘာလို့လဲပေါ်လို့တပ်ဖို့ယူထားတဲ့လူအားလုံးယူရည်ရဲ့ဆိုတော့လေခရစ်တော်ရဲ့အကြောင်းပြောတာအဲဒီစပန်ဒေးရှင်းကတင်းတော်လည်းလို့ပဲခရစ်တော်ကိုသတ်မဲ့လူကြီးပဲအဲ့ဒါနဲ့ခရစ်တော်ရဲ့အတန်ကိုကြားပြီးတော့ခရစ်တော်အားဖြင့်ဘုရားသခင်ကိုအကုသောသူသခင်ဖရာရဲ့နာမကိုခေါ်တဲ့လူအားလုံးကယ်တင်ခြင်းရမယ်အချက်မပွဲရအောင်အချက်ပွဲရဆိုတာပါလေယက်က แท้มาแล้วแช่งกว่าปุ่งตารางนิ้วส่งเกี่ยวไปเลยเนาะมีเชื่อมาบายกันได้ขอแล้วไงมาเรื่องตัวแช่งกว่าได้กว่าตัวเนี่ยหมูเนี่ยตัวก็แล้วท้องตัวนั้นเอาขนาดเยอะต่อเอาตัวมีกว่ามาเรื่องแช่งกว่ามีกว่าแช่งกว่าปุ่งตารางนิ้วส่งไปเนาะအချက်ကွဲတဲ့ဆိုတာဗာလဲလို့ကျွန်တော်တို့အချက်ကွဲတဲ့အချက်ကွဲတဲ့လို့ပြောပြတော့အချက်ကွဲတာကိုငါ့ကိုပြောပြပါဗာလဲဆိုလို့ရှင်အခုလည်းတိတိကျကျပြောဖို့တော်တော်ခက်လာတယ်ငါ့ကိုကောင်မလေးကိုသွားတွေ့မယ်လမ်းမှာဘုံကနေမိုးရွာတယ်ခီးလည်းမပါဘူးအဲ့ခါမှာမိုးတွေကျွဲပြီးတော့ကောင်မလေးနဲ့တွေ့တဲ့အခါမှာကြွက်ထုတ်ဖြစ်တယ်ငါတို့အချက်ကွဲတာအဲ့ဒီတော့အချက်ကွဲခြင်းဆိုတဲ့ဥစ္စာအရက်ထဲမှာမျိုးတုံပြောတယ်အယုံသွားမလို့ကလမ်းသွားနေကဂျိုင်းဝင်ရင်ပြောဘောင်းကနေချုပ်နေပေသွားတာအဲ့တော့ယုံမှာအချက်ကွဲတာပဲနော်မျိုးတုံတယ်တန်တာပြောတော့အချက်ကွဲခြင်းဟာဘုရားသခင်ရဲ့ရှိတော်မောင်ရောက်တဲ့အခါမှာဘုရားသခင်ရဲ့ညင်ပယ်ခြင်းခံရတာအဲ့ဒါအချက်ကွဲတာခရစ်တော်ကိုယုံကြည်သောသူအချက်မကွဲရဆိုတာဟာခရစ်တော်ကိုကျွန်တော်တို့ယုံကြည်တဲ့အခါမှာနောက်ဆုံးဆုံးကလူတိုင်းဘုရားသခင်ရှေ့ရောက်တဲ့အခါမှာကျွန်တော်တို့ကိုဘုရားသခင်ကပြင်းပယ်တယ်ကျွန်တော်နဲ့ကျွန်တော်မိသားစုကိုဘုရားသခင်ကပြင်းပယ်တယ်ကျွန်တော်နဲ့ကျွန်တော်မိသားစုကိုဘုရားသခင်ကခရစ်တော်အားဖြင့်မင်းတို့ဟာငါလူဖြစ်မယ်အဲ့တော့ဒီမှာသုံးသပ်မှာရှင်ဘောလူကဘယ်လိုပြောထားလဲ။တကူမှာနော်။ဣသရေလရောအေဝံဂေလိတရားကိုကြားလာတဲ့။ကြားတယ်တဲ့။ဒါနဲ့ယုံလားမယုံဘူးတဲ့။အဲ့ကြောင့်မို့မောရှေကဘယ်လိုပြောခဲ့လဲ။ငါရှင်ကိုငါလူမဟုတ်သူများအပြင်မနာလူရှင်ကိုဖြစ်စေပြီးသို့နောက်မိုက်မဲသောတိုင်းပြဖြင့်စိတ်ကုံကဒေါသဖြစ်စီ။ဒါကြောင့်မလို့ယူရခရိယံမျိုးတပ်ဖို့အများပြင်တာ။ဘောလူတပ်ဖို့ပြင်တယ်။တမန်တော်တွေကိုထောင်ချတယ်၊ရိုက်တယ်၊ဖုတ်တယ်။ရမအင်ပါယာခရိယံမျိုးတက်ခဲ့တဲ့အခါမှာယူတယ်ပထမအမှုဆုံးအခုယူပေးသောသူဖြစ်တယ်။နောက်တော့သူတို့လည်းအသက်ခံရတယ်။အဲ့ခါမှာအဘာအဘာလို့ဩတယ်။နောက်ပထမအမှုဆုံးခရိယံမျိုးတက်ခဲ့ရင်ဆဲသောသူဟာရောမမှာယူတယ်။ဒါပြုလဲဘုရားသခင်ကသူတို့မျက်နှာသာမပေးတော့ဘူးခရိယံ
သူတို့ခရစ်တော်ကိုအားကိုးတဲ့လူတွေပဲမျက်နှာသာပေးတယ်ဆိုတာသိလို့
မနာလို့ကိုရှိတယ်သူတွေကြားပါလေဒါမှအချက်ကွဲတာအပိုင်နဲ့20ငါကိုမချသောသူတို့ကိုတွေ့ပြီငါကိုမမေးမြန်းသောသူတို့ထံငါသူမိမိကိုယ်ကိုဖွင့်ကြပြီအပိုင်နဲ့21ရှင်းစဲလို့ကြတော့ဘလို့လဲငါကိုမနာခံတဲ့လူတွေပေါ်မှာငါကိုညှင်းဆန်တဲ့လူတွေရှိမှလက်ကိုတနေကုန်ဆန့်ထားရတယ်ဒါကြောင့်ခရစ်တော်ကိုယုံကြည်တော်သူဟာဘယ်တော့မှအဆက်မပွဲရစစ်စရေးတွေပါလားမပါဘူးဘုသူတွေပါလဲခရစ်တော်အားကိုးလို့ဖြစ်တယ်ခရစ်တော်ကိုယုံကြည်တော်သူလားကျွန်တော်တို့နဲ့ကျွန်တော်တို့မိသားစုကျွန်တော်တို့အနေတော်ဖြစ်အဲ့ဒါနဲ့ကျွန်တော်တို့ပွားယူရအောင်အဲ့ဒါနဲ့ကျွန်တော်တို့ dispensational တွေရဲ့ပါရင်ချက်ကိုကောင်းကောင်းမွန်မွန်နားလည်ရအောင်အဲ့နဲ့ကျွန်တော်တို့အာရဗ်ဣသရေလကဘာပြဿနာတွေကိုကျွန်တော်တို့နားလည်ရအောင်အလိုအပြင်ကျွန်တော်တို့ဟာခရစ်တော်အားဖြင့်ဘယ်တော့မှအချက်မကွဲဘူးဝိညာဉ်ရေးအရာအချက်မကွဲဘူးပညာရေးအရာအချက်မကွဲဘူးဘဝတုဒ္ဒရေးအရာအချက်မကွဲဘူးလူမျိုးရေးအရာဘယ်တော့မှအချက်မကွဲဘူးအဲ့ကြောင့်ဒီတိုင်းခရစ်ရှင်ကောင်းပြေးပါစေတူတောင်းကြအနာတကုန်းနဲ့ပြည့်စုံကြွယ်ဝတော်မူသောဖခင်ရှင်ခင်ဒီနေ့လည်းကျွန်တော်တို့ဥပုသ်တော်နေ့မှာကိုရိုရှင်ရဲ့သားတော်ဒီ